စကိုင်းတိုင်းတောင်ဘက်စကိုင်းခရိုင်စရောင်မြို့မှာဒီစစ်တပ်နဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေ3ရက်ဆက်တိုက်တိုက်ပွဲပြင်းထန်ခဲ့ပြီးနေအိမ်ယာနဲ့ချီမိရှုခံရတာဒေသခံတွေတင်းရှောင်နေရပါတယ်။အရသာအများပြားလဲဖမ်းဆီးခံရရတယ်လို့ပြန်လည်လွတ်မြောက်လာခြင်းမရှိသေးဘူးလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။စရောင်မြို့နယ်တွေကအခြေအနေနဲ့ပတ်သက်ပြီးကိုရဲမွန်ပြောပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းတွေကစရောင်မြို့အနီးကျေးရွာတွေနားမှာဇွန်လ13ရက်ကနေ15ရက်အထိနေမြင့်ရှင်းလင်းရေးလုပ်နေတဲ့စစ်တပ်နဲ့ကာကွယ်ရေးအဖွဲ့တွေကြားအပြန်အလှန်ပစ်ခတ်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာပါ။စစ်တပ်ဟာဝက်လက်မြို့နယ်ဘက်ကနေစရောင်မြို့ဘက်ကိုစစ်ကြောင်းထိုးနေမြင့်ရှင်းလင်းရင်တိုက်ပွဲတွေဖြစ်ခဲ့တာလို့ကာကွယ်ရေးအဖွဲ့တွေကပြောပါရယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဇီဝပြောက်ကြားတပ်ဖွဲ့ကတာဝန်ရှိသူကိုတက်ကြီးကအခုလိုပြောပါရယ
်ကျွန်တော်73ရက်နေ့မနေ့ကစပစ်ပါ73ရက်နေ့စပစ်ပြီး15ရက်နေ့ထိခြေတိုက်ပွဲကျွန်တော်တို့3ချိန်ဖြစ်ပါတယ်ကောဒီစတော့လောက်ဖက်တန်းပေါ့နော်အဲတာဇင်ဘက်ကကျွန်တော်73ရက်နေ့မှာထိုးလာပါရယ်ကျွန်တော်တာဇင်မှာစပြီးခြေတိုက်ပွဲဖြစ်တယ်73ရက်နေ့မနေ့ပိုင်စင်လာပြီးလောက်ကစပြီးတော့ပေါ့နော်အဲ့ပါရယ်သူတို့74ရက်နေ့မှာတာဇင်လာမှာပဲတခါလီလာမှာပဲတိုက်ပွဲတစ်ပွဲဆက်ဖြစ်တယ်ပေါ့စကိုင်းရက်နေ့မှာကျတော့အဲပေါ့မဘက်ကိုကျွန်တော်တို့ကထိုးလာတယ်အသက်တက်နေတယ်ကျွန်တော်တို့အသက်မပြတ်ပြတဲ့အချိန်မှာ15ရက်နေ့တိုက်ပွဲတော့လှပါတယ်ကျွန်တော်တို့ကအားတာအများကြီးတာခဲ့တယ်ပေါ့နော
်3ရက်တာတိုက်ပွဲအတွင်းစစ်ကောင်စီဘက်ကအကြအဆုံးရှိတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပေမဲ့တိတ်ဆုံးနိုင်ငံရတာနဲ့ပတ်သက်လို့တော့ VOA ကတီးကြားအသိမပြုနိုင်သေးပါဘူးကာကွယ်ရေးအဖွဲ့တွေဘက်ကဇီဝပြောက်ကြားတပ်ဖွဲ့စရောင်မိုးကြိုးတပ်ဖွဲ့နဲ့နဂနီတရင်ကြောက်စဲတို့ကပူးပေါင်းတိုက်ခိုက်ခဲ့ပြီးအဖွဲ့ဝင်အချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်တိုက်ပွဲဖြစ်ပြီးနောက်အင်ဂျီ900နီးပါးရှိတဲ့တာဇင်ကျေးရွာကနေအိမ်900နီးပါးမိလောင်ကျွမ်းခဲ့ပြီးပေါ့မမြောက်ရွာ100လုံးနီးပါးနဲ့ပေါ့မတောင်ရွာကနေအိမ်300နီးပါးလည်းမိရှုခံခဲ့ရတဲ့အတွက်မိလောင်ကျွမ်းခဲ့ရပါတယ်။ဒါအပြင်အရက်သား40နီးပါးကိုလည်းစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားတယ်လို့သတင်းခရင်ပြည်သူ့လုံခြုံရေးအဖွဲ့တာဝန်ရှိသူကအခုလိုပြောပါတယ်
။လွန်ခဲ့တဲ့2ရက်ကပေါ့နော်တာဇင်ကျေးရွာတာဇင်ကျေးရွာကိုမိဝင်ရှုပ်သွားပါတယ်။အော်မီးရှို့သွားတာတော့အင်ဂျီ900နီးပါပါသွားပါလေခင်ဗျာ။မနေ့ကပေါ့နော်ပေါ့မမြောက်လာပေါ့မတောင်သားတွေကိုမီးရှို့သွားပါလေခင်ဗျာ။ဟုတ်ဟုတ်အင်ဂျီကတော့ပေါ့မမြောက်လာတော့တရွာလုံးနီးပါးကုန်သွားပါလေ။နောက်တစ်ခါပေါ့မတောင်သားတော့တဝက်ကျော်ကျော်ကုန်သွားပါလေခင်ဗျာ။နေရာတော့ဟိုပါပေါ့နော်ချိုကြလဲဟိုချားရွာကိုပြေးသွားတယ်။ဟိုနဲ့ဆွေမျိုးနီးစပ်တွေခင်မင်းနဲ့လူကြီးမှနေတယ်ချို့မှာကြောက်လဲအဲတော့ပြေးလာရင်တော်တဲ့တောင်နေမှာအဲပို့တဲ့အဆင်ပြေနိုင်တဲ့နေရာမျိုးပဲနေနေရပါတယ်ကြလူသားတိုင်းဖြစ်ကစားတိုင်းဖြစ်ဖမ်းထားတာလည်းအယောက်40ကျော်လောက်ရှိပါတယ်ခင်ဗျအဲအဲ့မှာရောအယောက်40လောက်ကနှစ်ယောက်လောက်ပဲပြန်လာပြန်လွတ်သေးတယ်ပေါ့ဗျာ
စရောင်မျိုးနယ်တွေကကြေးရွာတွေမှာအရင်ကလည်းတိုက်ပွဲတွေဖြစ်ပြီးနေအချို့မီးရှို့ခံရတာရှိခဲ့ပေမဲ့အခုလောက်နေအများအပြားမီးရှို့ခံရတာမရှိဘူးလို့ဒေသခံတွေကပြောပါတယ်နေအများအပြားမီးရှို့ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးလက်ရှိအချိန်မှာတာဇင်ပေါ့မတောင်ရွာမြောက်ရွာအပါအဝင်အနီးအနားကကျေးရွာငားရွာနီးပါးကထောင်ထဲချီတဲ့ဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်ခင်ဗျာ